မြန်မာပြည်သူတွေရဲ့နေ့စဉ်ဘဝမှာ Facebook လူမှုကွန်ရက်ကအရေးပါတဲ့ဆက်သွယ်ရေးကွန်ရက်တစ်ခုဖြစ်နေုံနဲ့မကရိုဟင်ဂျာမွတ်စလင်ပြည်ထနာမှာလည်း Facebook ကိုတုံးပြီးတော့လွဲမှားတဲ့လှုံ့ဆော်မှုတွေရှိခဲ့တာကြောင့် Facebook ကုမ္ပဏီကထိန်းချုပ်မှုတွေလုပ်နေရတယ်လို့ဆိုပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ American အခြေစိုက် Vox Online သတင်း website ကနေပြီးတော့ Facebook ကုမ္ပဏီရဲ့ဥဆောင်ညွှန်ကြားမှုဖြစ်တဲ့ Mark Zuckerberg နဲ့ဆက်သွယ်မေးမြန်းထားတာကိုကိုကျော်အောင်လင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ပြီးခဲ့တဲ့ American သမ္မတရွေးကောက်ပွဲကာလမှာရုရှားနိုင်ငံကဝင်ရောက်ဆွတ်ဖက်မှုတွေရှိတယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့အတူ Facebook လူမှုကွန်ရက်ကလည်းအဲ့ဒီအရှုပ်တော်ပုံမှာပါဝင်ပတ်သက်နေတယ်ဆိုတာကြောင့် Facebook ကုမ္ပဏီအကြီးအကျယ်နာမည်ပြတ်နေပါတယ်။မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ရိုဟင်ဂျာမွတ်စလင်ပြည်ပကအတွင်းမှာလည်း Facebook ကအရေးကြီးတဲ့နေရာတစ်ခုမှာပါဝင်နေတယ်လို့ပြောလို့ရပါတယ်။ရိုဟင်ဂျာမွတ်စလင်ထောက်ခံသူတွေနဲ့ဗုဒ္ဓဘာသာဝင်တွေအကြား Facebook ကိုတုံးပြီးတော့လွဲမှားတဲ့လှုံ့ဆော်မှုတွေရှိနေတယ်ဆိုတာအမှန်တကယ်ပဲလို့ Facebook ကုမ္ပဏီရဲ့အကြီးအကဲMark Zuckerberg ဆိုပါတယ
် The Myanmar issues have I think gotten a lot of focus inside the company.
မြန်မာကိစ္စကကျွန်တော်တို့ company အတွင်းမှာတော်တော်လေးအာရုံစိုက်ပြီးတော့လှုပ်ဆောင်နေရတဲ့ကိစ္စတစ်ခုဖြစ်ပါတယ်။တကယ်ဖြစ်ပျက်နေတဲ့ကိစ္စတွေဖြစ်တာကြောင့်လည်းကျွန်တော်တို့ဘက်ကတကယ်ကိုပဲအထူးခရီးစိုက်ပြီးတော့လှုပ်ဆောင်နေရတာပါ။ကျွန်တော်မှတ်မိနေတာတစ်ခုဆိုရင်စနေနေ့မနက်ခင်းတစ်ခုမှာတယ်လီဖုန်းတစ်ခုဝင်လာပါတယ်။ရိုဟင်ဂျာပြည်ပခအတွင်းမှာတစ်ဖက်နဲ့တစ်ဖက်အော်အော်တောင်းရင်ဖြစ်စေနိုင်တဲ့ပြောဆိုရေးသားမှုတွေကို Facebook Messenger ကိုတုံးပြီးတော့လှုပ်ဆော်ပြန်ပြူးနေတယ်ဆိုတာကိုတွေ့ထားတဲ့အကြောင်းဖုန်းဆက်ပြီးတော့အတိပေးလာတာပါအဲ့ဒီကိစ္စမှာဗုဒ္ဓဘာသာဝင်တွေရဲ့အုံကြွမှုတစ်ခုဖြစ်လာတော့မယ်အဲ့ဒါကြောင့်လက်နက်တွေယူပြီးတော့အဲ့ဒီနေရာကိုရောက်အောင်တွားဖို့ဆိုတာမျိုးမွတ်စလင်တွေကိုတတိပေးထားတာပါလာဒူလှုပ်ဆော်မှုမျိုးကိုပဲဗုဒ္ဓဘာသာတွေဘက်ကလှုပ်ထားပြန်ပါတယ်ဒီကိစ္စတွေကိုကြည့်ရင်လူတွေကကျွန်တော်တို့ Facebook ကိုအသုံးပြုပြီးတော့လှုံ့ဆော်မှုတွေလုပ်နေတာထင်ရှားပါတယ်။အဲ့ဒီတော့ကျွန်တော်တို့ရဲ့တွေးရှိချက်အရဒီလှုံ့ဆော်မှုတွေမပြန့်သွားရအောင်နဲ့ထိခိုက်နစ်နာမှုတွေရှိမလာရအောင်ကျွန်တော်တို့အချိန်မီပိတ်ဆို့ပြီးတော့ကြိုတင်တားဆီးနိုင်ခဲ့တယ်လို့ထင်ပါတယ်
။ Facebook ကိုသုံးပြီးတော့ကြမ်းဖက်မှုတွေဖြစ်အောင်အမုန်းပွားစေတဲ့ပြောဆိုရေးသားမှုတွေလုပ်နေတာတွေကို Facebook ကုမ္ပဏီဘက်ကနေပြီးတော့အာယုံစိုက်ပြီးစောင့်ကြည့်နေတယ်လို့လည်း Mark Zuckerberg ကဆိုပါတယ
် But I mean this is certainly something that we're paying a lot of attention to it's a real issue
Facebook ကိုအသုံးပြုပြီးတော့အမုန်းပွားစေတဲ့ရေးသားပြောဆိုမှုတွေလုပ်နေတာတွေအကြမ်းဖက်မှုဖြစ်အောင်လှုံ့ဆော်နေတာတွေကိုတကယ်ပဲရှိနေတာမို့ဒီကိစ္စတွေကိုကျွန်တော်တို့တေးချအောင်အာယုံစိုက်ပြီးတော့စောင့်ကြည့်နေပါတယ်အခြေခံအဖြစ်ကျွန်တော်တို့ရဲ့လူမှုကွန်ရက်ကိုတုံးပြီးတော့လူမှုရေးဆိုင်ရာပြောဆိုဆွေးနွေးမှုတွေလှုပ်ဆောင်နိုင်ရေးအကာအကွယ်ပေးနိုင်မှုကျွန်တော်တို့အာယုံစိုက်ပြီးတော့လှုံ့ဆော်နေပါတယ် Facebook လူမှုကွန်ရက်အတွင်းမှာလူမှုအကျိုးပြုကိစ္စတွေနဲ့လူမှုအဖွဲ့အစည်းကိုထိခိုက်စေမဲ့ကိစ္စတွေအကြားမမျှမတဖြစ်နေတာတွေကမြန်မာနိုင်ငံမှာသာမကအမေရိကန်ပြည်ထောင်စုမှာလည်းရှိနေတာမို့ဒါတွေကိုအာယုံစိုက်ပြီးတော့ဖြေရှင်းနေပါတယ
် Facebook Internet လူမှုကွန်ရက်ကကမ္ဘာသုံးကွန်ရက်တစ်ခုလို့ဖြစ်လာနေတာမို့နိုင်ငံတကာစာနဲ့လုပ်ငန်းတစ်ခုလို့လှုပ်ရှားဆောင်ရွက်နိုင်အောင်လှုပ်ဆောင်ဖို့လိုအပ်နေတယ်လို့လည်းFacebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ကပြောပါတယ
် So one of the things that I think we need to get better at as we grow is becoming a more global company.
ကျွန်တော်တို့ကုမ္ပဏီကကမ္ဘာနဲ့အဝမ်းမှာအသုံးပြုလာနေလို့နိုင်ငံတကာအလိုက်ကြီးမားလာနေတဲ့သဘောပါ။လုပ်ငန်းကြီးမားလာတာနဲ့အတူကျွန်တော်တို့ရဲ့ဆောင်ရွက်မှုတွေကလည်းပိုးပြီးတော့ကောင်းမွန်မှုလိုအပ်ပါတယ်။ကျွန်တော်တို့ရဲ့ Facebook ရုံးတွေကကမ္ဘာတစ်ဖွားကနေရာအနှံ့ပြားမှာရှိနေတာပါ။နိုင်ငံတကာကုမ္ပဏီတခုလိုဖြစ်လာနေပါပြီ။ California ပြည်နယ်မှာအခြေစိုက်တယ်ဆိုပေမဲ့ကျွန်တော်တို့ရဲ့ Facebook ကိုသုံးဆွဲသူတွေကအမေရိကန်မှာပဲရှိနေတာမဟုတ်ပါဘူး။ကမ္ဘာတစ်ဝှမ်းမှာတိုးပွားလာနေတဲ့အချက်ကမတူကွဲပြားတဲ့ကမ္ဘာတစ်ဝှမ်းကလူမှုအတိုင်းအဝိုင်းတွေအကြောင်းအသေးချာသိပြီးတော့သူတို့နဲ့ပတ်သက်တဲ့ကိစ္စတွေကိုအာရုံစိုက်ပြီးတော့လှုပ်ဆောင်ဖို့ကျွန်တော်တို့ကိုတောက်လျှောက်စိန်ခေါ်နေတဲ့အချက်လည်းဖြစ်ပါတယ်
။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာရခိုင်ဒေသပြည်ပကရေးအချက်လက်ရှာဖွေမှုအဖွဲ့ရဲ့ခေါင်းဆောင်မာဇူကီဒရူစာမင်ကတော့ရိုဟင်ဂျာမွတ်စလင်ပြည်ပကအတွင်းပြင်းထန်တဲ့သဘောထားကွဲလွဲမှုတွေ၊နှာကျင်းမှုတွေမြင့်တက်လာရတဲ့အကြောင်းရင်းတွေထဲမှာFacebook ရဲ့အခန်းကဏ္ဍကလည်းတော်တော်ကြီးမားတယ်လို့ဆိုပါတယ်။ Facebook တွင်မွတ်စလင်မုန်တီးပြောဆိုရေးသားမှုတွေကိုလုပ်နေသူတူဖြစ်တဲ့အရှင်ဝီရီသူရဲ့ Facebook အကောင့်ကိုတော့ Facebook ကုမ္ပဏီကသုံးဆွဲလို့မရအောင်တရားဝင်တားမြစ်ထားပါတယ်။ CBS သတင်းဌာနရဲ့ပြောဆိုချက်အရ2014ခုနှစ်တုန်းကမြန်မာနိုင်ငံမှာ Facebook သုံးဆွဲသူနှစ်တန်းရှိခဲ့ရာကအခုလောလောဆယ်မှာတော့တန်းပေါင်း30ကျော်သုံးဆွဲနေကြတယ်လို့ဆိုပါတယ်။ Facebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ကတော့မြန်မာနိုင်ငံက Facebook ကွန်ရက်အတွင်းအမုန်းပွားစေတဲ့ရေးသားပြောဆိုမှုတွေမရှိရလေအောင်ကျွမ်းကျင်သူတွေနဲ့ဆောင်ရွက်နေတယ်လို့ Vox Online သတင်း website နဲ့မေးမြန်းခန်းမှာပြောဆိုထားပါတယ်